အမေရိကန်ပိုင်နဲ့ပေါ်တိုရီကိုကျွန်းရင်ရီပပ်လီကန်သမ္မတလောင်းပနာမရွေးကောက်ပွဲမှာမစ်ရော်မနီကအနိုင်ရရှိသွားပါတယ်။လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာသမ္မတအိုဘားမားနဲ့ရှင်ပြိုင်ဖို့အတွက်မစ်ရော်မနီကိုရီပပ်လီကန်သမ္မတလောင်းအဖြစ်ရွေးခံရဖို့အခြေအနေပိုပြီးခိုင်မာလာတာဖြစ်ပါတယ်။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ပေါ်တိုရီကိုကျွန်းရီပပ်လီကန်သမရလောင်းရွေးကောက်ပွဲမှာမဲယုံပေါင်း၄ပုံ၃ပုံကျော်ရဲ့ရလဒ်အရမစ်ရော်မနီက83ရာခိုင်နှုန်းနဲ့ဦးဆောင်နေတာလို့ရွေးကောက်ပွဲတာဝန်ခံတွေကပြောပါတယ်။သူ့ရဲ့ပြိုင်ဘက်ရစ်ဆန်ဒိုရမ်က၈ရာခိုင်နှုန်း၊ညူ့ဂင်ဂရစ်က၂ရာခိုင်နှုန်းအသီးသီးရရှိနေပါတယ်။မစ်ရော်မနီဟာပေါ်တိုရီကိုမှာရှိတဲ့ရီပပ်ဘလစ်ကန်ကိုယ်စားလှယ်20ရဲ့ထောက်ခံမဲကိုရရှိလိုက်တာကြောင့်သမရလောင်းအဖြစ်တည်ကြဖို့အတွက်ကိုယ်စားလှယ်လောင်းအရေးအတွက်1144ယောက်ပြည့်ဖို့နီးစပ်လာပြီလို့ဆိုရမှာပါ။မစ်ရော်မနီကပေါ်တိုရီကန်ပြည်သူတွေနဲ့အတူအုပ်ချုပ်ရေးမှုကိုလည်းကျေးဇူးတင်ရှိကြောင်းသူ့ကိုထောက်ခံခဲ့တဲ့ကိုယ်စားလှယ်20ကိုလည်းကျေးဇူးတင်ရှိကြောင်းအီလီနွိုင်းပြည်နယ်မှာစီယုံရေးခရီးတစ်ထောင်နားဆင်မနေ့ကပြောဆိုလိုက်ပါတယ်။အမေရိကန်ပိုင်းနဲ့ပေါ်တိုရီကိုကျွန်းကပြည်သူတွေဟာ primary သမရလောင်းရွေးပွဲတွေမှာမဲပေးနိုင်ပေမဲ့လို့တကယ်အမေရိကန်ပြည်ထောင်စုရဲ့သမရရွေးကောက်ပွဲမှာတော့မဲပေးပိုင်ခွင့်မရှိကြပါဘူးရှင်။